မကွေမန္တလေးစကိုင်းပဲခူးအေယာဝတီနဲ့ကချင်စတဲ့တိုင်းဒေသကြီးနဲ့ပြည်နယ်6ခုမှာရေဘေးဒုက္ခသည်13,000ကျော်ရှိနေပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကပြောပါတယ်ကယ်ဆယ်ရေးစခန်းအများစုမှာလူမှုအဖွဲ့အစည်းတွေတပ်ဆိုင်ရာဝန်ကြီးဌာနနဲ့အလှူရှင်တွေရဲ့ကူညီမှုရပေမဲ့တချို့သွားရရခက်ခဲတဲ့နေရာတွေမှာတော့တောက်တုံးရေအခက်အခဲဖြစ်နေတယ်လို့လည်းသိရပါဗျ။မန္တလေးတိုင်းဒေသကြီးအမရပူရမြို့ကလမ်းဘက်ဆက်သွယ်ရေးခက်ခဲတဲ့ရွာတွေမှာထောက်ပံ့မှုတွေတိတ်မရသေးဘူးလို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမြင့်ဆွေကပြောပါဗျ။
ဒီကြရတယ်ကသူတို့ကလည်းဟိုလာယူပေးတာကြာနေတဲ့နေရာလေးကလေအဲရေလွတ်တဲ့နေရာကိုလာယူပေးကြတယ်။မနေ့ကတော့ကျွန်တော်ကဆက်လေးနေတဲ့တော့ကြာကျွန်တော်ခေါ်ရတော့ဟိုစနောတို့ချင်းရတော့လေချင်းရကြတော့သူကအမြန်လမ်းအနေဆင်ဆင်းပြီးဆက်လေးစီစီမှချင်းရတဲ့ဝင်ဝင်းမှတကဘနောကြတော့လည်းလေဆက်လေးနဲ့ပဲအင်းမင်းကြီးချက်သွားတယ်။ဘနောမှဝီးရောကြတော့အဲဆက်လေးနဲ့ပလိတ်ဖက်ကိုကူဒေါသပတိမြစ်ဆာ15မိနစ်လောက်ဆန်းတယ်ပလိတ်ကနေပါအဲကားနဲ့ပြန်ရတယ်ကျွန်တော်။နမ်မဆက်တဲ့ရွာတည်းတော့ခက်ခဲတယ်ကြာအကြောင်းကြတဲ့ရွာလေးလေနမ်ပြန်နည်းနည်းလွယ်တော့လေသူကသွားရေးလိုက်လွယ်တော့သူတို့ကြတော့ပိုးဆင်ကြတော့ဝီးတဲ့လူကတော့နည်းနည်းဆင်ကြတော့ဟိုအတွင်းမိုင်းကြတော့နည်းနည်းမရလူပါများရှိတယ်အမျိုးကြောင်ကြတဲ့ရွာတွေကတော်တော်လေးတော့များတယ်ဗျ
။မြေရည်မြစ်တက်လာမှုကြောင့်မကွေးတိုင်းဒေသကြီးမြို့နယ်12ခုကလူဦးရေ3000နီးပါးမန္တလေးတိုင်းဒေသကြီးမြို့နယ်10မြို့နယ်ကလူဦးရေ42000ကျော်စကိုင်းတိုင်းဒေသကြီးမြို့နယ်10မြို့နယ်ကလူဦးရေ24000ကျော်ဘေးလွတ်ရာကိုရွှေ့ပြောင်းနေရတာဖြစ်ပါတယ်။ဒါပြင်ပဲခူးတိုင်းဒေသကြီးကမြို့နယ်3ခုမှလူဦးရေ4000နီးပါးအေယာဝတီတိုင်းဒေသကြီးမြို့နယ်3ခုမှလူဦးရေ2000ကျော်ကချင်ပြည်နယ်ကမြို့နယ်3ခုမှလူဦးရေ800ကျော်တို့လည်းပြောင်းရွှေ့နေရပါတယ်။အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရေကြီးနှမြုပ်တဲ့ကျေးရွာတွေကစာတင်ကျောင်းတွေကိုလည်းပိတ်ထားရပါတယ်။ပိတ်ထားရတဲ့စာတင်ကျောင်းအရေးအတွက်ဘလောက်ရှိတယ်ဆိုတာပညာရေးဝန်ကြီးဌာနကဆက်သွယ်မေးမြန်းပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူး။မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်မှာရေနှမြုပ်လို့ကျောင်းပိတ်ထားရပေမဲ့ကယ်ဆယ်ရေးစခန်းတွေမှာဆရာမတွေတချို့လာရောက်တင်ကြားပေးတာတွေရှိရလို့လည်းသိရပါတယ်။ကယ်ဆယ်ရေးစခန်းတွေမှာနေရတဲ့သူတွေအတွက်အဆင်ပြေပေမဲ့တချို့စခန်းတွေမှာတော့တောက်တုံးရီလူအပ်ချက်တွေရှိနေတယ်လို့ကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့တိုင်းဒေသကြီးလွှတ်တော်ကိုစလဲဒေါ်စင်းနီနီဝင်းကပြောပါတယ်
ကျေးသိန်းတော်ဖုန်းကြီးကသူကဒီလာတဲ့ကယ်ဆယ်ရေးလူတွေအကုန်လုံးထမင်းချက်ကျွေးတယ်တဲပြီးပါတယ်သူတို့ကိုယ်တိုင်ဖောက်ပေးတယ်တက်ကတက်ချင်နေရောပေါ့အဲ့တော့ဒီဝင်းထဲမှာရှိတဲ့လူတွေကတော့အဆင်ပြေကြပါတယ်တခြားကယ်ဆယ်ရေးဒီစခန်းလေးတွေကြတော့သူတို့ကသူတို့ဖောက်ပြီးနေရတယ်သူတို့ကသူချက်စားကြတယ်ပေါ့အဲ့တော့ကြတော့ပြည်ရာတွေလည်းရှိတယ်မပြည်ရာတွေလည်းရှိတယ်ပေါ့တချို့ရွာလူတွေကကြတော့ဒီအိမ်နဲ့ထပ်ပေါ်မှာနေနေသေးတယ်သူတို့ဒီတက်ကိုရွှေ့မလာဘူးသူတို့နေလို့ရတယ်များခရင်လေးနဲ့ပြီးနေတယ်အဲ့တော့သူတို့မှာရေအခက်ခဲလို့ရလို့တော့ပြောတယ်ဒါကြောင့်ကျွန်တော်ကရေတွေပါတွေလိုက်ပြီးတော့လှူနေတာ
ဝင်တန်းအင်အားနေပါတာကြောင့်ကုညီထောက်ပံ့ရေးပစ္စည်းတွေအစားအစာတွေကိုနေရာအနှံ့ရောက်အောင်ဆောင်ရွက်မပေးနိုင်တာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလှဲ့လှဲ့ထွန်းကပြောပါတယ်
အခုဖြစ်နေတဲ့နေရာတွေဆိုလည်းညီမတို့အဖွဲ့တွေအကုန်လုံးကွင်းဆင်းနေတယ်လေညီမတို့ဦးစီးဌာနအနေနဲ့ကတော့လူအင်အားတော့တော်တော်နှဲပါတယ်ပြည်နယ်တိုင်းဆိုရင်6ယောက်9ယောက်အဲ့လိုမျိုးတွေပဲရှိကြလေရှိတဲ့အခါကျတော့သူတို့ရဲ့ပြည်နယ်တိုင်းထဲမှာဆိုရင်မြို့နယ်တွေက10မြို့တွေ15မြို့တွေတချို့ဆိုအဲ့လိုဖြစ်တယ်ဖြစ်တဲ့အခါကျတော့အဲ့မှာထောက်ပံ့တဲ့ခါမှလည်းထွေဥတီနဲ့ပဲပေါင်းပြီးထောက်ပံ့ရတာပါညီမတို့ကပေါင်းပြီးထောက်ပံ့တယ်ဖြစ်တဲ့နေရာတွေကိုတွားတယ်တွားတဲ့အခါကျတော့အဲ့ပြည်နယ်တိုင်းထဲမှာ10နေရာလောက်ဖြစ်နေလို့ရှိရင်9နေရာလောက်ကလည်းပြီးချင်းပြီးမယ်နောက်ထပ်9နေရာလောက်ကတွားနေတုံးလည်းဖြစ်မယ်အဲ့လိုမျိုးတွေပေါ့အဲ့တော့တချို့တွေကျတော့တကယ်ကြီးကူညီတွေကအခုထိမရောက်ဘူးလို့ဘာလို့အဲ့လိုတွေလေဟိုညီမတို့လည်းတွေ့ပါတယ်ညီမတို့ဘက်ကလည်းဟိုအမြန်ဆုံးဖြစ်အောင်လုပ်နေကြတယ
်အခုရေဘေးဒုက္ခသည်တွေကိုပြောင်းရွှေ့ဖို့နဲ့အစားအသောက်တွေဝေပေးဖို့အတွက်တက်မတော်သားတွေကြက်ချိန်နီမိသက်အုပ်ချုပ်ရေးအဖွဲ့တွေကဝိုင်းဝန်းကူညီပေးနေတယ်လို့လည်းပြောပါတယ်ရေဘေးဒုက္ခသည်စခန်းတွေမှာရေကြီးမှုနောက်ဆက်တွဲယောဂါတွေဖြစ်တဲ့ဝမ်းယောဂါနဲ့တခြားကူးစက်ယောဂါတွေမဖြစ်အောင်မြို့နယ်ကျန်းမာရေးဦးစီးဌာနတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်